အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့အချိန်တစ်လလောက်ပဲလိုပါတော့တယ်။ဒါပေမဲ့မြန်မာပြည်သူ့အတော်များများကရွေးကောက်ပွဲမှာဘလို့မဲပေးရမယ်ဆိုတာကိုအခုအချိန်ထိကောင်းကောင်းသဘောမပေါက်ကြသေးလို့နိုင်ငံရေးပါတီတွေကမဲပေးနည်းကိုရှင်းပြနေကြရပါတယ်။ရှင်းရှင်းလင်းလင်းသဘောမပေါက်ပဲမဲပေးကြရင်ဘလို့အကျိုးသက်ရောက်မှုတွေဖြစ်လာမလဲဆိုတာကိုကြောင်လင်းကဆက်ပြီးပြောပြပေးပါအောင်ရှင်။
မြန်မာပြည်မှာရွေးကောက်ပွဲမကျင်းပတာနှစ်ပေါင်း20ရှိပါပြီ။အခုနှစ်ကျင်းပမဲ့ရွေးကောက်ပွဲရက်ကိုလည်းမကြာခင်တုန်းကမှကြေညာခဲ့တာဖြစ်ပြီးတော့နိုင်ငံရေးပါတီတွေလည်းကမန်းကရက်နဲ့ဖွဲ့ခဲ့ကြရတာပါ။ဒီကြားထဲမှာရွေးကောက်ပွဲကော်မရှင်ရဲ့စီမင်းစည်းကမ်းနဲ့ညွှန်ကြားချက်တွေကလည်းနိုင်ငံရေးပါတီတွေကိုအသက်ရှူကြက်စေခဲ့ပါတယ်။အခုရွေးကောက်ပွဲကအချိန်တစ်လလောက်ပဲကျန်တော့တယ်ဆိုပေမဲ့မြန်မာပြည်သူအများစုမှာရွေးကောက်ပွဲအတွက်စိတ်ဝင်စားရှိတဲ့အရေးလက္ခဏာတွေကိုမတွေ့ရသေးသလိုမဲပေးမယ်ဆိုရင်လည်းဘလို့ပေးကြမယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိကြတဲ့သူတွေတော်တော်များများရှိနေလို့နိုင်ငံရေးပါတီတွေဘက်ကမဲပေးနည်းတွေကိုလိုက်ပြီးတော့ရှင်းပြနေကြရတယ်လို့ဒီမိုကရက်တစ်ပါတီရဲ့ထွေထွေတွေးမှုချုပ်ဒေါ်တန်းတန်းနုကပြောပါတယ
်အရင်တော့ဆိုရင်တော့ဒါတမဲပဲပေးရတယ်လေအခုဆိုလို့ရှိရင်မဲက၃မဲပေးရမယ်ဆိုတဲ့အခါကျတော့ခေါင်းထဲမှာရှုပ်သွားတာပေါ့ဟာပြည်သူလူတော်ကတမျိုးအမျိုးသားကတမျိုးတိုင်းဒေသကြီးဆိုတာတမျိုးဆိုတော့ရင်ထဲမှာပဲသွားရမှာလားအခုကျမတို့ပြည်ရတာတော့တစ်ခေါက်မဲရယူလိုက်ဟိုအထဲဝင်လိုက်တစ်ခါဟိုအမှတ်ချလိုက်အပေါင်းနဲ့ထဲလိုက်နောက်တစ်ခါပြန်ထွက်လိုက်အဲ့ဒါလေးတွေကလည်းနည်းနည်းသဘွေသဘွာဖြစ်နိုင်တယ်။ရင်တော့ဆိုရင်မဲမပေးတော့ပါဘူးပေးနေလည်းမထူးပါဘူးဆိုတဲ့စကားတွေကြားရတယ်။အခုဒီကြိမ်မှာတော့ကျမတို့မဲပေးခြင်းနဲ့နည်းနည်းလေးရှင်းပြပါဘယ်လိုပေးရမလဲဆိုတော့အဲ့ဒါရှင်းပြသွားပါဆိုတော့အဲ့ဒါကျမတို့တဲ့အိမ်မှာဝင်ကြောတယ်ဆိုလို့ရှိရင်ပေးရနေလဲသူတို့ကနားထောင်ကြတယ်။လမ်းပေးမှာလမ်းသွားလမ်းလာတွေကလည်းလာနားထောင်ကြတယ်။အဲ့လိုအခြေအနေရှိပါတယ်
။ဟုတ်ကဲ့မဲပေးတဲ့ကိစ္စကိုရှင်းပြတာကနိုင်ငံရေးပါတီတွေရဲ့အလုပ်လားရွေးကောက်ပွဲကော်မရှင်ရဲ့အလုပ်လားခင်ဗျာ။
အမှန်တကယ်ပြောရမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်အလုပ်ပါ။ပညာပေးတဲ့အနေနဲ့လူလူပညာရေးအများကြီးလိုတယ်။ဒါပေမဲ့ဟိုအခုချိန်မှာသူ့အလုပ်ကိုယ့်အလုပ်ဆိုတာကျမတို့ကမပြောလို့တော့ဘူး။ဒီပြည်သူတွေလမ်းမှန်ပေါ်မှာမှန်မှန်ကန်ကန်မပေးနိုင်အောင်လို့ဆိုပြီးတန်းနိုင်တယ်များအစွမ်းကိုစူးစမ်းပြီးတော့ကိုယ့်ဘာကိုယ်ပဲရှင်းပြတယ
်။နိုင်ငံရေးနဲ့နှိစက်တဲ့သူတွေတောင်မှမဲပေးတဲ့နည်းတွေကိုကောင်းကောင်းမသိကြဘူးလို့ပြည်ထောင်စုဒီမိုကရေစီပါတီ UDP ရဲ့တွဲဖက်တွင်ရင်မှုဦးတောင်းဝင်းကပြောပါတယ်။
ဟုတ်တယ်ဒီတာမန်ပြည်သူတွေမဟုတ်ပါဘူးနိုင်ငံရေးနဲ့နည်းနည်းဆက်ဆက်ရှိတဲ့ဆိုတဲ့လူတွေတောင်မှမဲပေးတဲ့ဥစ္စာကိုမဲပုံဘယ်နှပုံပေးရမယ်ဆိုတဲ့ကိစ္စအရောတိုင်းရင်းသားတွေအတွက်မဲပေးရမယ်မဲပုံဆိုတာအဲ့ဒါဒီလို၄ပုံအထိရှိတဲ့ဆိုတဲ့ကိစ္စကိုတော့ဒေချာမသိကြဘူးအဲ့တော့တာမန်ပြည်သူတွေဆိုရင်တော့ပိုပြီးတော့ကိုမသိဘူးလို့ပဲဆိုရမှာပေါ့
ရွေးကောက်ပွဲကော်မရှင်ကပြည်သူအများသဘောပေါက်နိုင်အောင်ကြဲကြဲပြန့်ပြန့်မဆောင်ရွက်တဲ့အချက်ကိုလည်းဦးတောင်ဝင်းကထောက်ပြပါတယ်
ကော်မရှင်ကမဲပေးပုံနဲ့ဆိုင်တဲ့နည်းစနစ်တွေကိုပြည်သူအားလုံးကြည်ကြမ်းသိအောင်သူကတာဝန်ယူပြီးလုပ်ပေးရမှာ။မဲယုံတာဝန်ခံတွေအဖြစ်လုပ်မဲ့သူမျိုးတွေလောက်ပဲပညာပေးတဲ့ပုံစံမျိုးရှိတယ်။တာမန်ပြည်သူတွေအကြည့်ကိုသူကလှုပ်ရှားမှုတစ်ခုအနေနဲ့မသွားနိုင်တဲ့ခါကျတော့တာမန်ပြည်သူလူထုကမသိဘူ
း။စစ်စိုးရပိုင်းသတင်းစာနဲ့ရုပ်မြင်သံကြားတွေကနေမဲပေးနည်းတွေအကြောင်းရှင်းပြတာတွေရှိတယ်ဆိုပေမဲ့ပြည်သူတွေကအစိုးရပိုင်းသတင်းမီဒီယာတွေကိုစိတ်မဝင်စားကြတာရဲ့မဲပေးတဲ့အကြောင်းရှင်းပြတဲ့ထုတ်လွှင့်မှုတွေကအကျဉ်းရေးတွက်နေတာရဲ့ဒီကြောင့်ပြည်သူများကတိတ်သဘောမပေါက်ဘဲဖြစ်နေကြတာလို့ဆိုပါတယ
် TV မှာကတော့အဲ့လိုမဲပေးဖို့ဆိုရင်တခင်းလောက်ပဲပါတယ်မဲပေးပုံပေးရမယ်ဆိုရင်ဒီစနစ်တွေကြတော့မပါပြန်ဘူးဗျသတင်းစာမှာလည်းအဲ့ဒီတိုင်းပဲနေ့စဉ်မပါဘူးအဲ့တော့အဲ့ဒီဟာတွေကိုဖြည့်ဆည်းနိုင်ဖို့ဆိုရင်ကျွန်တော်တို့ကသတင်းစာနဲ့တယ်လီဗေးရှင်းတို့ရေဒီယိုတို့အပြင်လူထုလှုပ်ရှားမှုအနေနဲ့ကိုကော်မရှင်ကလိုက်ပြီးလုပ်ပေးဖို့လိုအပ်တယ်မနောသူတို့ရာတက်ဆိုင်ရာပါတီတိုင်းပါတီတိုင်းကလူတွေကိုခေါ်ပြီးတော့သူတို့မဲပေးပုံနည်းစနစ်တွေဘယ်လိုရှိတယ်ဘယ်လိုပေးရမယ်ဆိုတာသူတို့ကကျွန်တော်တို့ပါတီတွေကိုပေးရမှာ
မဲပေးတဲ့နည်းတွေကိုပြည်သူတွေကောင်းကောင်းမသိပဲဖြစ်နေရတဲ့ကိစ္စမှာနိုင်ငံရေးပါတီတွေဘက်ကကြဲကြဲပြန့်ပြန့်လိုက်ပြီးတော့ရှင်းမပြနိုင်တာတွေကြောင့်လဲပါတယ်လို့ဒီမိုကရက်တစ်ပါတီကဒေါ်သန်းသန်းနုကဆိုပါတယ
်အဲကျမတို့ဘက်ကလည်းဘယ်လိုချိုးရင်းချက်ရှိလဲဆိုတော့ကျမတို့ကလူလူကြားတွေကိုရှင်းတဲ့လောက်ခီးမပေါက်ဘူးပေါ့အဲ့ဒါတော့လည်းဟိုငွေကြီးအခြေအနေကြောင့်ပေါ့နော်
ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဘက်ကမဲပေးနည်းတွေကိုကြဲကြဲပြန့်ပြန့်ရှင်းမပြနိုင်တဲ့အချိန်မှာအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတချို့ကမဲပေးမှုဆိုင်ရာပညာပေးကိစ္စတွေကိုလိုက်ပြီးတော့ရှင်းပြနေတာတွေတော့ရှိပါတယ်။ဒါပေမဲ့လည်းသူတို့ကလည်းကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်ကြတာမဟုတ်ပါဘူး။မဲပေးတဲ့နည်းတွေကိုပြည်သူတွေကြကြနာနာနားမလဲတဲ့အတွက်မှားယွင်းပြီးတော့မဲပေးမှုတွေဖြစ်လာမှာကိုလည်းနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်ခင်ဗျာ။